ယခိုင်မြောက်ပိုင်းပုံနေကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှု80ကျော်တာဝန်ကနှုတ်ထွက်စာတင်ထားတယ်လို့အုပ်ချုပ်ရေးမှုတွေကပြောပါတယ်။ပုံနေကျုံမြို့နယ်စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကျေးရွာလုံခြုံရေးအကာအကွယ်မပေးနိုင်တဲ့အပြင်သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုလည်းစိုးရိမ်တာကြောင့်အခုလိုနှုတ်ထွက်စာတင်ရတာဖြစ်တယ်လို့အုပ်ချုပ်ရေးမှုတဦးကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုစံကျော်ကတင်ပြပေးမှာပါခင်ဗျာ။
အေးအေးရခိုင်တက်နယ်မြမစစ်ကောင်စီကြားအပြစ်ရဆဲမှုမဖြစ်ခင်လေးမှာပဲပုံနှကျုံမျိုးနယ်စင်အင်းကြီးကျေးရွာမှာကျေးရွာသားတွေအစုအပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်ကြုံခဲ့ရတာပါ။နိုဝင်ဘာလ17ရက်နေ့ကစင်အင်းကြီးကျေးရွာအနီးမှာတိုက်ပွဲဖြစ်ပြီးစင်အင်းကြီးကျေးရွာတွေကိုစစ်ကောင်စီတပ်ကညာဘက်ဝင်ရောက်ခဲ့ပါတယ်။နောက်နေ့မနေ့ပိုင်းမှာတော့ကျေးရွာသား12ဦးရဲ့ရုပ်လောင်းတွေကိုဒေသခံတွေတွေ့ခဲ့ကြရပါတယ်။ဒီလိုမျိုးအခြေအနေတွေကြောင့်ကျေးရွာသားတွေကိုအကာအကွယ်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ရဲ့လုံခြုံရေးကိုပါစိတ်မချတာကြောင့်တာဝန်ကနေနှုတ်ထွက်တာဖြစ်တယ်လို့ရက်ကြီးအုပ်ချုပ်မှုတူက VOE ကိုပြောပါတယ
်။အခုအရှင်မတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပြမရှိဘူးပေါ့ကျွန်တော်တို့လုပ်ရတယ်ဆိုတာဒီဒီအုပ်ချုပ်မှုလုပ်တယ်ဆိုတာဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံးဝနေမှာကာကွယ်မပေးနိုင်ဘူး။ပြီးတော့ဒီကျွန်တော်တို့ကြေးရလုံခြုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံခြုံမှုမရှိဘူး။ဒီစစ်ကောင်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့။အာကျွန်တော်တို့ကြေးရတွေကိုလာတယ်ဆိုရင်သူတို့ကအကြောက်ကြမှုတွေပါလည်းမရှိဘူး။အာလုံရှင်တို့လုံတာတွေပေါ့။ဒီစင်းကြီးကြေးရမှာဆိုရင်လည်းအကုန်လုံးပေါ့အစူလိုက်ပုံလားတက်ခံရတယ်။အဲ့ဒီကိစ္စနဲ့ပြသက်ပြီးကျွန်တော်တို့ကရှေးကိုဆဲရင်လည်းဆက်တော့လို့အဆင်မပြေဘူး။ဒါကြောင့်ဒီကနှုတ်တာဖြစ်ပါတယ်။
ပုံနှကျုံမြို့နယ်မှာစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှု95ဦးထိရှိပြီးလက်ရှိအချိန်ထိနှုတ်ထွက်စာတင်သားသူ80ကျော်အထိရှိနေတယ်လို့လည်းအုပ်ချုပ်မှုတွေကပြောပါတယ်။အုပ်ချုပ်မှုတွေဟာမြို့နယ်အုပ်ချုပ်ရေးမှုရုံးမှနှုတ်ထွက်စာတင်သားကြတာဖြစ်ပြီးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဘာမှတုံ့ပြန်ပြောဆိုတာမရှိသေးဘူးလို့နှုတ်ထွက်စာတင်သားတဲ့အုပ်ချုပ်မှုကပြောပါတယ်။
အော်နှုတ်တက်တာကတော့ဟာစာတင်ထားတာပဲရှိပါသေးတယ်လောလောဆယ်ကနှုတ်တက်တယ်နှုတ်ထွက်တယ်ဟာအပြိပိုင်ကိုသဘောနဲ့ကိုအပြိပိုင်နှုတ်ထွက်တယ်အဲ့လိုတော့ပြောတော့ပြောကြတာပဲဒါပေမဲ့ဒီအဲ့ဒီအစိုးရဘက်ကတော့ဘာမှတုံ့ပြန်မှုတော့ဘာမှမရှိသေးပါဘူးနှုတ်ထွက်တယ်မပေးဘူးဆိုရင်လည်းကျွန်တော်တို့ကတော့အဲ့ဒီတိုက်အခုဘာမှမလုပ်ပေးနဲ့တော့နေတော့နေရမှာပဲ
ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆက်ဆက်နေရတာဖြစ်တယ်လို့ပြဿနာတစ်ခုဖြစ်လာရင်ရက်ကြီးအုပ်ချုပ်မှုတွေအတွက်အာမခံချက်တစုံတရာမရှိဘူးလို့လည်းပြောပါတယ်
အော်ဒီကအုပ်ချုပ်မှုတရားစင်ကမှုကတော့အများကြီးပါပဲအများကြီးဆိုတော့ဟိုပါအဲ့ဒီတိုက်ပွဲနေဖြစ်တဲ့အချိန်မှာကျွန်တော်တို့ကနေပြီးတော့ကြားနေပေါ့ကြားနေဆိုတော့ဟိုဘက်ကလာရင်လည်းကျွန်တော်တို့ကဟိုဘက်ကဒီဆိုရအပြည့်တယ်အော်ဒီပြီးတော့အဆင်ပြေလုပ်ပေးရတယ်ဒီဘက်ကဆိုရင်လည်းအဆင်ပြေလုပ်ပေးရတယ်အဲ့ဒီဒီကတော့အခက်အခဲပေါ့ဆုံးရှိရပေါ့ကျွန်တော်ကြားတယ်မှာ
စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာနှစ်လအတွင်းရခိုင်လက်နက်ကန်အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ရက်ကြီးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီထဲက100ကျော်လောက်သာပြန်လွှတ်ပေးသေးတယ်လို့အေအေဘက်ကပြောဆိုထားပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကတိနဲ့အပြစ်ရထားကြပါတယ်ခင်ဗျာ
။ကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာ။